ထိုင်းမလေးရှားနယ်စပ်ဆုံခလာပြည်နယ်ဘန့်ကလန်ခွန်မန်းဆိုတဲ့နေရာမှာလူကိုကူးသူတွေထားတဲ့နေရာကိုထိုင်းရဲတွေကဝင်ရောက်စီးနင်းခဲ့ပြီးမြန်မာပြည်ကနေတရားမဝင်ရောက်လာတဲ့မြန်မာ30ကျော်နဲ့အတူလူပွဲစား3ဦးကိုဒီနေ့ဖမ်းဆီးခဲ့ပါတယ်။ဒီကြောင်ဖီရီသတင်းတောက်မတ်အေးမှာပြောပြပေးပါဦးခင်ဗျာ
။ထိုင်းမြန်မာနယ်စပ်ဆုံခလာပြည်နယ်ဘန့်ကလန်ခွန်မန်းဆိုတဲ့နေရာတစ်ခုကလူအစုလိုက်အပြုံလိုက်ထားတဲ့နေရာတစ်ခုကိုထိုင်းရဲတွေကဝင်ရောက်ရှာဖွေစီးနင်းခဲ့ရမှာမြန်မာပြည်ကလာတဲ့တရားမဝင်မြန်မာနိုင်ငံသား30ကျော်ကိုဖမ်းမိခဲ့ကြောင်းစုံကလာပြည်နယ်ဟဲ့ရိုင်မြို့ကရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့တာဝန်ခံဥပယီကအခုလိုပြောပါတယ
်။ဟုတ်ကဲ့ကျွန်တော်ဒီစုံကလာဆိုင်ကျွန်တော်ဒီဟဲ့ရိုင်နေနေပေါ့မဟဲ့ရိုင်နဲ့နေနေလေးပဲကျွန်တော်ဒီခေါမောင်းလို့ခေါ်တဲ့ဘန်ကလန်အပိုင်မှာဖမ်းတန်တည်တယ်ဟုတ်ကဲ့အဲ့အထက်မှာမူဆလင်တွေလက်တော်တော်ပါတယ်လို့သိရတယ်မဟုတ်ကဲ့အ33000လို့တတန်းရတယ်မဟုတ်ကဲ့မဲတိုင်းမဝင်ဘူးအဲ့နေရာကိုအများကခုံကြတာကတော့အောက်ဖို့လို့ပဲခုံကြတာပေါ့အဲ့နေရာကိုလေပြောမယ်ဆိုလို့ရှိရင်လူထားဖို့ကောင်းတာပေါ့ဗျာအဲ့မှာနေပြီးတော့ဒီနှွားထားတာကတော့တလောက်ကို2000ယူနဲ့နှွားထားတယ်လို့တတန်းရတယ်အဲ့လိုမျိုးပေါ့နော်နေရာထားဖို့အတွက်ပေါ့အဆောင်ကတော့အဲ့မှာတော်တော်ကြီးတယ်နောက်ပြီးတော့လူထားဖို့ကောင်းတဲ့နေရာမျိုးတွေပေါ့အဲ့လိုမျိုးခရီးတွေနားခုံလို့ကောင်းတယ်အဲ့အဲ့လိုအပိုင်တွေပေါ့အဓိကတော့မလေးရှားကိုသွားတာပါမှမလေးရှားကိုသွားတာဟုတ်ကဲ့ပါ
ဟုတ်ကဲ့
ဒါပေမဲ့လည်းအခုကြီးတွေကဟိုကားတွေအဝံဖြစ်တဲ့ခဏခဏရှိတော့သူတို့မရှိမပြတ်ဆုံးခင်မှာပုံလေးမှာအဲ့လိုအနေအထားရောက်နေပြီးတော့တတိုင်းအဲ့လိုဖမ်းမိတာလေဟုတ်ကဲ့အဲ့မှာအဆောင်ထဲမှာဝင်ဖမ်းတာ
ဘန်ကလန်ဘက်မှာပြီးခဲ့တဲ့ရက်ကပဲမလေးရှားကိုခိုးဝင်ဖို့စောင့်ဆိုင်နေတဲ့မြန်မာ20လောက်ကိုဖမ်းမိခဲ့ပါတယ်များသောအားဖြင့်ကားမောင်းသမားတွေကိုဖမ်းမိရကနေလူတွေထားတဲ့နေရာတွေမှာအစုလိုက်အပြုံလိုက်ဖမ်းမိနေတာဖြစ်တယ်လို့လည်းဥပယီကပြောပါတယ်
ဖြစ်လာတဲ့ဒီကျွန်တော်တို့အဲဘန်ဂလန်မှာပဲဖြစ်တဲ့အရင်ကလေးကလူလူစစ်ဖမ်းမိတယ်အဲ့ဒါလေဘန်ဂလန်မှာပဲဟုတ်ဒီဘန်ဂလန်ဆိုတာကအမကျွန်တော်ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဖတ်တလုံးဖက်ကလာမယ်ဆိုလို့ရှိရင်ကျွန်တော်တို့ highway လမ်းမကြီးပေါ်မှာရှိတယ်ဒီရက်ပွက်ကလေ
ဟုတ်ကဲ့ဟုတ်
highway လမ်းမကြီးပေါ်မှာရှိတော့အဲ့နေရာတွေကတိုးတွေတော်တော်များတယ်အဲ့မှာလေအဲ့ဒီကျွန်တော်တို့အဲဘန်ဂလန်မှာပဲဖြစ်တဲ့အရင်ကလေးကလူလူစစ်ဖမ်းမိတယ်အဲ့ဒါလေဘန်ဂလန်မှာပဲအဲဒေသခံကြီးတွေကတော်တော်တော်ကသိနေပြီအဲ့လိုမျိုးအဓိကမိနေတာကာသမာကိုအရင်မိတာများပါတယ်ကျွန်တော်တွေ့ရှိတာကာသမာကအရင်မိနေကာသမာမီးပြီဆိုလို့ရှိရင်သူတို့ကဒီမှာလက်ခံတဲ့ပွဲစားတွေကိုနေပြီးတော့ကာသမာတွေကနေပြီးတော့လိန်ပြီးတော့ဖုံးဆက်တာပေါ့နော်အရေးတွေကဆက်ခိုင်းတဲ့အနေအထားပေါ့အဲ့လိုအပိုင်းနေရှိရေးတွေကဆက်ခိုင်းတော့
မြန်မာနိုင်ငံသားလူပွဲစား2ဦးနဲ့ထိုင်းကာမောင်သမားတဦးကိုလည်းလူ33ဦးနဲ့အတူဖမ်းမိခဲ့ပါတယ်သူတို့တွေဟာထိုင်းမြန်မာနယ်စပ်ပရာချွတ်ခီရီကန်ဘက်ကနေဝင်ရောက်လာတာဖြစ်ပြီးမလေးရှားနိုင်ငံကိုသွားဖို့အတွက်တဦးကိုဘတ်ငွေ4000ခွဲလောက်ထိပေးရတယ်လို့ဆိုပါတယ်အခုဆိုရင်မြန်မာပြည်ရင်းကနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အလောက်ကန်ရှာဖွေလူတွေဟာထိုင်းမြန်မာနယ်စပ်ကနေအစုလိုက်အပြုံလိုက်နေစဉ်ဝင်ရောက်လာနေစေဖြစ်ပါတယ်ရှင်